မြောက်ကိုရီးယားဆိုရဟာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအပါအဝင်ဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်ထားတဲ့အတွက် The Hague မြို့အခြေစိုက်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတရားစွဲစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်သူအစုအစုကတောင်းဆိုနေပါတယ်။ကျွမ်းကျင်သူတွေကသူတို့ရဲ့အစီရင်ခံစာကိုကုလသမဂ္ဂလူခွင့်ရကောင်စီမှာဒီကနေ့တင်သွင်းလိုက်တာပါ။မြောက်ကိုရီးယားလူထုအပေါ်ကြေပြန့်ပြီးအစီအစဉ်တကျကျူးလွန်တဲ့လူခွင့်ရချိုးဖောက်မှုတွေကြက်တန်သွားဖို့မြောက်ကိုရီးယားအစိုးရကဘာမှမလုပ်ဘူးလို့အစီရင်ခံစာမှာပြောထားပါတယ်။လူခွင့်ရချိုးဖောက်မှုဆိုင်ရာဆိုးရွားတဲ့ဖြစ်ရပ်တွေကိုမှတ်တမ်းပြုစုထားတဲ့အစီရင်ခံစာကို2014ခုနှစ်ဖေဖော်ဝါရီလမှာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့ပေမဲ့လည်းအခြေအနေတိုးတက်အောင်ဘာမှမလုပ်ခဲ့ဘူးလို့ဝေဖန်ထားတာပါ။လူခွင့်ရချိုးဖောက်တာကနေလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအစစ်တီဖြစ်စေတဲ့ချိုးဖောက်မှုတွေပေါ်ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံ DPRK ရဲ့တာဝန်ခံမှုဆိုင်ရာကိစ္စတွေကိုစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံပြုစုခဲ့တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။နိုင်ငံမှာလူခွင့်ရချိုးဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့ကိစ္စဟာအစိုးရကိုယ်တိုင်ရဲ့အဓိကတာဝန်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဥပဒေရေးရကျွမ်းကျင်သူတူဖြစ်တဲ့ဆာရာဟူစိန်ကလူခွင့်ရကောင်စီမှာပြောပါတယ်။